ကျမကစုမမချင်းတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာအင်တာနက်ဖြတ်တောက်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုမှုတွေတိုးလာနေတဲ့အကြောင်းတင်ပြပေးချင်ပါတယ်။ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်ခုနှစ်ခုနဲ့ကလျက်ရှိနေတဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအင်တာနက်ဖြတ်တောက်ခံထားရ တောင်းဆိုတဲ့နေ့ကြဲကြဲလောက်လောက်ကြာလာနေရတာပါ။လုံလုံရေးအကြောင်းပြချက်နဲ့အင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားပေမဲ့လို့လက်တွေမှာတော့ဒေသခံလူထုအတွက်အခက်အခဲတွေကြုံနေရတဲ့အတွက်ပြန်ဖွင့်ပေးပါလို့ EU ဥရောပသမဂ္ဂကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်အထူးသဖြင့် COVID-19 ကပ်ရောဂါနဲ့ရင်ဆိုင်နေရသလိုမြန်မာနိုင်ငံမှာဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်ဒေသခံလူထုအတွက်ကျန်းမာရေးဘေးအန္တရာယ်ကင်းရှင်းရေးနဲ့သတင်းချက်လက်တွေရရှိရေးမှာအင်တာနက်ဆက်သွယ်မှုတွေဟာအရေးကြီးကြောင်းလည်း EU ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်အင်တာနက်ဖြတ်တောက်မှုကိုကန့်ကွက်တဲ့ဒီကနေ့ online လှုပ်ရှားမှုတစ်ခုမှလည်းအရက်ဖတ်အလူမှုအဖွဲ့အစည်းတွေနဲ့လူခွေရေးလှုပ်ရှားသူ190ကျော်ပါဝင်ခဲ့ကြပါတယ်
ကျွန်တော်တို့ဒီနေ့ဒီ online မှာလုပ်တဲ့ဒီပထမအဆုံးပေါ့ဒါမြန်မာပြည်အတွက်တော့ပထမအဆုံးလို့ကျွန်တော်ထင်တာပဲဆိုတော့ဒီစံနာထုတ်ဖို့ပွဲကိုအတက်တရောပေါ့နော်ပါဝင်ကြတဲ့တောက်ချင်းတိုင်းကြီးပြင်တယ်အဲ့တော့ဟို covid ကာလပြီးရင်တော့ဆက်လက်တောင်းဆိုရမယ်အဲကျွန်တော်တို့လုံနိုင်တဲ့ဘက်ကတတ်နိုင်တဲ့ဘက်ကနေပြီးတော့ဒီ internet ပြန်ရရှိရေးကိုဒီအရေးကြီးတဲ့အဲလုပ်ငန်းကုနေနဲ့တက်မှတ်ပြီးတော့ကျွန်တော်တို့အတူတူလက်တွဲဆောင်ရွက်ကြဖို့လေကျွန်တော်ကတော့ဒီကဒီညကနေတက်မှတ်ပြီးတော့တိုက်တွန်းလို့ဆိုခြင်းနဲ့
ကျွန်တော်တို့ချစ်ဆက်ပြီးတော့လဲပေါ့နော်ဒါကမပြီးသေးပါဘူးပေါ့နော်အနေထားကပေါ့နော်ကျွန်တော်တို့လက်ရှိမှာဒီလက်ဆက်ပြီးတော့လှုပ်ဆောင်သွားရအောင်မှအပိုင်းနေရှိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီ internet ပြည့်ပြည့်ဝဝရရေးဟာပေါ့နော်ဆိုရကိုလည်းကျွန်တော်တို့စုစုစည်းစည်းနဲ့ဆက်ပြီးတော့တိုက်တွန်းနိုင်ဖို့အတွက်ကိုကျွန်တော်တို့ပြောင်းနေပါတယ်
သမရဝင်းမြင့်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလိမ့်မှုပြီးလဲရခိုင်နိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေနဲ့ရခိုင်သတင်းမီဒီယာတွေစုပေါင်းပါဝင်လက်မှတ်ရေးထိုးထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးအင်တာနက်ဖြတ်တောက်မှုတွေကိုအဆုံးသတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အင်တာနက်ဖြတ်တောက်မှုတွေအဆုံးသတ်ရေးလွှတ်တော်မှအစိုးတရက်ကိုဥဆောင်တင်သွင်းခဲ့မှုတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတော့ကောင်းကျိုးထက်ဆိုးကျိုးတွေသာပေးနိုင်တာကြောင့်ကန့်သက်ထားတာတွေကိုဖယ်ရှားပေးဖို့တိုက်တွန်းလိုက်ပါတယ
်။တက်ွက်ဖြစ်တဲ့ဒေသတွေမှာနေပြီးတော့အမုန်းစကားတွေဖြစ်စေတယ်နောက်မြန်မာပြည်သူအကျိုးကိုကောက်ွယ်မယ်ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ကိုပိတ်ခဲ့တာပါတကယ်တမ်းကြားလို့ရှိရင်တော့အင်တာနက်ပိတ်လို့သာအမျိုးပြည်သူအကျိုးစီးပွားကိုထိခိုက်စေခဲ့တာပါခုအစိုးရအနေနဲ့ဒီရခိုင်ပြည်နယ်အပါအဝင်ဒီချင်းပြည်နယ်ပလောဝမြို့တော်မှာအင်တာနက်ပိတ်ထားခြင်းတည်းဟာနေပြီးတော့မူဝါဒအလွဲအမှားဖြစ်တဲ့အတွက်ကြောင့်မလို့ဒါကိုအမြန်ဆုံးနေပြီးတော့ဖွင့်ဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုလိုပါတယ်ဒီအကြောင်းအရာတွေပြီးခဲ့တဲ့2019ကလေးကဒီအင်တာနက်ပိတ်ထားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အမျိုးသားလွတ်တော်မှာကြေပွင့်ပြမေးခွန်းမေးခဲ့တဲ့အပေါ်မှာနေပြီးတော့မြို့သားလွတ်တော်ဥက္ကဋ္ဌကဒီမေးခွန်းကိုပယ်ချခဲ့ပါတယ်ကျေးသူများရဲ့နေပြီးတော့လွတ်လပ်စွာနေပြီးတော့ထောက်ဖို့ပြောဆိုခွင့်လွတ်လပ်စွာသတင်းချက်လက်ရယူမှုတွေကိုလည်းဒါပိတ်ပင်တားဆီးသလိုခွင့်ရေးချိုးဖောက်ရလဲရောက်ပါတယ်ဒီဒီမိုကရေစီပေါ်ဆောင်ရေးကာလမှာပြည်သူများရဲ့အခွင့်အရေးကိုပေါ်ဆောင်ပေးရမယ်အစားပြည်သူများရဲ့အခွင့်အရေးကိုပိတ်ပင်တယ်ဆိုတာဒါဒီမိုကရက်တစ်အစိုးရမမီပါဘူးရှင်ဒီပုံမှာနေပြီးတော့ကျွန်တော်တို့ကဒါကိုပြန်လည်ဖွင့်ပေးဖို့တဲ့အစိုးရကိုတောင်းဆိုလိုပါတယ
်ရခိုင်ပြည်နယ်စစ်ပေမြို့နယ်ကမြို့မီမြို့ဖတူဖြစ်တဲ့ဦးမောင်သားစိန်ကတော့လုံလုံရေးကျမရေးပြဿနာတွေကြုံနေရချိန်မှာသတင်းချက်လက်ရရှိမှုကအရေးကြီးတာကြောင့်အင်တာနက်ဆက်သွယ်မှုတွေပြန်ဖွင့်ပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်ဖွင့်ပေးဖို့တင်တာတော့ရှားပါပြီလေဖွင့်မပေးတဲ့ကြောင့်မျိုးမျိုးဒုက္ခတွေရောက်နေရတာဖွင့်ပေးတဲ့ကြောင့်စစ်ပွဲတွေရဲတော့တာလည်းမဟုတ်ဘူးအင်တာနက်မဖွင့်တဲ့တော့ဆိုးရိုးတွေကများလာပါလေဒီကိစ္စပင်လာဒီသကဝင်လာတဲ့လူတွေမှာပိတ်ပင်တဲ့အကြောင်းဆိုတာလေးကိုလည်းကျွန်တော်တို့အလွဲတခုမကြည့်နိုင်ဘူးလေစစ်ပွဲတင်ပါဘူးလို့မိုးကစစ်တိုက်ရတယ်တော့မိုးကတပတ်ကျော်ဆယ်လောက်ရောရောင်းနေတဲ့အကြောင်းရေတွေလေးတုံးကနေကျနေတော့ပြင်းနေတဲ့အကြောင်းဘာမှတော်လို့မရဘူ
းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့အရှိတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွေရုံးကလည်းပြီးခဲ့တဲ့တောက်ကြနေ့တုန်းကပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးမြန်မာအစိုးရကိုတိုက်တွန်းထားပါတယ်အင်တာနက်ဖြတ်တောက်ခံထားရတဲ့အတွက်လူတွေရဲ့အသက်တွေကိုကာကွယ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ခိုင်မာတဲ့သတင်းချက်လက်တွေပေါ်မှာအချိန်နဲ့တပြေးညီအားကိုးနေရတဲ့သူတွေကိုထိခိုက်မှုတွေရှိနေတယ်ဆိုပြီးသတိပေးထားတာပါ HRW ဘာဝေနိုင်ငံတကာလူခွေလှုပ်ရှားမှုဖွဲ့ကလည်းကမ္ဘာမှာအချိန်ကြာဆုံးအင်တာနက်အဆက်အသွယ်ဖြတ်တောက်မှုကိုအဆုံးသတ်ဖို့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်ကျွန်မစုမမ